ကိုအောင်အောင်ပြောပြသွားတာပါရှင်။အခုနားဆင်ရမယ့်နိုင်ငံတကာသတင်းလာမှာတော့လူမှုကွန်ရက်မှာအကြမ်းဖက်ဖြစ်စဉ်တွေတင်လာဖြန့်ချီရာတွေကိုအပြစ်တမ်းချမှတ်တော့မယ့်ဩစတြေးလျနိုင်ငံရဲ့ဥပဒေတည်တရားအကြောင်းကိုသိကြရမှာပါ။လူမှုကွန်ရက်တွေပေါ်မှာတင်ကြတဲ့အကြမ်းဖက်ဖြစ်စဉ်တွေကိုသက်ဆိုင်ရာလူမှုကွန်ရက်ကုမ္ပဏီတီတီကအမြန်ဆုံးဖြုတ်မချရင်ထောင်ဒဏ်နဲ့ဒေါ်လာတန်းနဲ့ချီဒဏ်ခတ်နိုင်မယ့်ဥပဒေတည်ရက်ကိုဩစတြေးလျနိုင်ငံကကမ္ဘာမှာပထမဆုံးနိုင်ငံအဖြစ်ပြဋ္ဌာန်းဖို့ပြင်ဆင်နေပါတယ်။နယူးဇီလန်နိုင်ငံခရစ်စချတ်စ်မြို့မှာမကြသေးခင်ကဖြစ်သွားတဲ့အကြမ်းဖက်တိုက်ခိုက်မှုကိုဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ရေးဆွဲထားတဲ့ဒီဥပဒေချမ်းကိုအခုသတင်းပတ်အတွင်းဩစတြေးလျလွှတ်တော်မှတင်သွင်းမှဖြစ်ပါတယ်။ဒီအကြောင်းစစ်နေမျိုးကနေ VOA သတင်းတောက်ဖေးမာစာသတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။နယူးဇီလန်နိုင်ငံခရစ်စချတ်စ်မြို့ကမွတ်စလင်ပြည်နှစ်ခုမှဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုသရသမားက18မိနစ်ကြာ Facebook လူမှုကွန်ရက်ကတဆင့်ဓာတ်ရိုက်ပြသခဲ့တာပါ။လူ90လောက်တည်ဆုံသွားခဲ့တဲ့ဒီဖြစ်စဉ်ဟာလူမှုကွန်ရက်ပေါ်မှာတနအီကြော်ကြာအထိရှိနေခဲ့တာပါ။တုံလုံး66ဘွယ်ကောင်းတဲ့အဲ့ဒီဖြစ်စဉ်ကို Facebook အနေနဲ့ဖြုတ်ချဖို့နေကွေးစွာလှုပ်ဆောင်ခဲ့ကြောင်းဩစတြေးလျဗဟိုအစိုးရရှေ့နေချုပ် Christian Porter ကပြောပါတယ
်။ At close to 60 minutes the New Zealand police requested that they take it down and that didn't happen until around the 69 minute mark. So
လူမှုကွန်ရက်ပေါ်ရောက်လာပြီးမိနစ်60နီးပါးလောက်ကြာတဲ့အချိန်မှာအဲ့ဒီပြစ်ခတ်မှုအကြောင်းတင်ထားတာကိုဖြုတ်ချပေးဖို့နယူးဇီလန်ရဲတပ်ဖွဲ့ကတောင်းဆိုခဲ့ပါတယ်။ဒါပေမဲ့69မိနစ်ကြာမှဖြုတ်ချပေးနိုင်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့ရောစဉ်းစားဆင်ခြင်တတ်တဲ့သူတယောက်အနေနဲ့ရောပြောရမယ်ဆိုရင်တော့အဲ့ဒီအချိန်တိုင်းတာဟာလုံးဝလက်ခံနိုင်စရာမရှိပါဘူး
။နယူးဇီလန်အကြမ်းဖက်တိုက်ခိုက်မှုကိုကျူးလွန်ခဲ့သူဟာသူ့ကိုယ်သူလူပြူလူမျိုးကြီးဝါဒီလို့သတ်မှတ်ထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသားတစ်ဦးဖြစ်ပါတယ်။အများပြည်သူလက်မခံနိုင်တဲ့အကြောင်းအရာနဲ့ဖြစ်စဉ်တွေကိုလူမှုကွန်ရက်ပေါ်ကနေအလင်းအမြန်ဖြုတ်ချပေးရတဲ့အတွက်လူမှုကွန်ရက်ကုမ္ပဏီတွေကတာဝန်ရှိသူတွေကိုဩစတြေးလျအစိုးရဝန်ကြီးတွေကခေါ်ယူတွေ့ဆုံခဲ့ပေမဲ့ထွက်လာတဲ့ရလအပေါ်လွတ်တော်အမတ်တွေကမကြေမနက်ဖြစ်နေကြတာပါဆက်ဆုပ်ရင်ရှားဝဲကောင်းတဲ့အကြမ်းဖက်ဖြစ်စဉ်တွေကိုလူမှုကွန်ရက်တွေပေါ်ကနေအလင်းအမြန်မဖြုတ်ချရင်အမေရိကန်ဒေါ်လာဘီလီယံပေါင်းများစွာဒဏ်ရိုက်နိုင်မယ့်ဥပဒေကိုပြဋ္ဌာန်းဖို့စီစဉ်နေတာဖြစ်ပါတယ်လူမှုကွန်ရက်အကြီးအကဲတွေအနေနဲ့လဲထောင်ဒဏ်3နှစ်အထိကြာခံရနိုင်ပါတယ်။အခုအဆိုပြုထားတဲ့ဥပဒေကြမ်းကအရန်ပြင်းထန်လွန်းကြောင်းဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကစိုက်ဘာလုံခြုံရေးဆိုင်ရာကြွန့်ကျင်သူ Nigel Fair ကပြောပါတယ်
။ I'm a believer that jail time is for serious and violent offenders and not for the marketing executive of a
ကျွန်တော်ကတော့ထောင်ချရဲဆိုတာရာဇဝတ်မှုအကြမ်းဖက်မှုကျူးလွန်သူတွေအတွက်ပဲဖြစ်တယ်လို့ယုံကြည်သူဖြစ်တာနဲ့ညီလူမှုကွန်ရက်ကုမ္ပဏီတွေကအကြီးအကဲတွေကိုတော့ထောင်မချသင့်ဘူးလို့ထင်ပါတယ်။ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးနေဖို့လိုပါတယ်။ဒိုင်ရိုက်တာကတော့ကောင်းတဲ့ကိစ္စပါ။ဒီကိစ္စကိုကိုင်တွေဖြေရှင်းဖို့မျှတတဲ့နည်းလမ်းတစ်ခုကျွန်တော်တို့ရှာနိုင်လိမ့်မယ်လို့ထင်ပါတယ်
။ Christchurch မြို့ကတိုက်ခိုက်မှုအကြောင်းတင်ထားတဲ့ဗီဒီယိုကိုထပ်ဆင့်ကူးယူဖော်ပြကြတဲ့အရေးအတွက်တသန်းခွဲလောက်ကိုဖြုတ်ချခဲ့ပြီးဖြစ်ကြောင်း Facebook ကပြောပါတယ်။ဒါ့အပြင်ဒိုင်ရိုက်ထုတ်လွှင့်မှုနဲ့သက်ဆိုင်တဲ့စီကံသတ်မှတ်ချက်တွေကိုပိုမိုကောင်းမွန်အောင်နဲ့အမုံတရားတွေအွန်လိုင်းပေါ်မှာဖြန့်ကျက်မှုကိုဟန်တားနိုင်ဖို့စ조사ဆောင်ရွက်နေကြောင်းလဲ Facebook ကပြောပါတယ်ဒီဥပဒေကြမ်းကိုအတီးပြူရေးမပြူရေးဩစတြေးလျလွတ်တော်ကအခုသတင်းပတ်အတွင်းဆွေးနွေးကြမှာပါ Christchurch မြို့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့လူမှုကွန်ရက်တရအခမ်းအနားကိုလဲ New Zealand အစိုးရကဖွဲ့ထားတဲ့ဩဇာကြီးတဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကအသေးစိတ်စုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်အကြမ်းဖက်မှုကျူးလွန်ခဲ့တဲ့တနတ်သမားကိုတော့လာမယ့်တောက်ချာနေ့မှာရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျ